လွန်ခဲ့တဲ့25နှစ်ကဖြစ်ပွားခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံဟာမြန်မာနိုင်ငံမှာအခုမြင်တွေ့နေရတဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးရဲ့လမ်းစာဖြစ်တယ်လို့မြန်မာအရေးကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။မြန်မာအနာဘိုင်အတိုင်းဝိုင်းကတော့ဒီရေးခင်ဟာမတမာသူတွေရဲ့အဖြစ်အမှောင်လုံးရဲ့ကြောင့်ပေါ်ပေါက်ခဲ့ရတဲ့အဖြစ်ဆိုးကြီးတစ်ရက်သားဖြစ်တယ်လို့လည်းဆိုနေခဲ့ကြတာပါ။ဒီအကြောင်းဥကြောဆန်သာကကျွမ်းကျင်သူတွေနဲ့ဆက်သွယ်တင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့88ရေတော်ပုံဟာမြန်မာသမိုင်းမှာအထူးခြားဆုံးအရေးတော်ပုံတွေလူလူလှုပ်ရှားမှုတွေအနက်အင်မတန်အရေးကြီးတဲ့ဖြစ်ရပ်တစ်ခုလို့လူတော်တော်များများပြည်သူလူထုတော်တော်များများကသတ်မှတ်ထားကြတာပါ။ကမ္ဘာပြည်သူတော်တော်များများကလည်းပဲလိုအပ်သတ်မှတ်ကြပါတယ်။ဒါပေမဲ့လည်းထိုစဉ်ကမြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရအာဏာပိုင်အဖွဲ့အစည်းမျိုးစုံအဲ့အရေးခင်ကိုပြင်းပြင်းထန်ထန်နှိမ်နှင်းနှိပ်ကွပ်ခဲ့တဲ့တတ်မတော်လို့ခေါ်တဲ့မြန်မာနိုင်ငံစစ်တပ်ဒီအင်အားစုတွေကတော့ဒီအရေးခင်ကိုဘယ်တော့အခါမှအကောင်းဘက်ကမြင်တယ်ဒီအရေးခင်ကြောင့်တိုင်းပြည်ကိုတိုးတက်ပြောင်းလဲစရာလမ်းကြောင်းဖြစ်လာခဲ့တယ်လို့ပြောတာဆိုတာဒီအချိန်ထိတော့အထောက်ထားမတွေ့ရသေးပါဘူး။နဝတခိတုံကမြမအယုံမြင်တန်ကြားမှာတော့သမိုင်းရေစီးလှိုင်းကြီးလေထံဖြစ်ရမှန်းဆိုပြီးကောင်းဖြတ်နေတဲ့ပုံအဖျက်မှောင်လုံနေတဲ့ပုံတွေကိုသူတို့ပြသခဲ့တာတွေ့ရပါတယ်။တကယ်တော့ဒီအရေးတော်ပုံရဲ့အကျိုးအာဏိသင်ထက်မကောင်းတဲ့ဖြစ်ရတွေသာဖြစ်ခဲ့တယ်ဆိုတာကိုအထောက်အထားပြကျင်လို့သူတို့ပြသခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့မှာတော့နှစ်ပေါင်း25နှစ်ကြာပြန်လည်သုံးသပ်တဲ့အခါမှာဒီရေခင်းကြောင့်မြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးအပြောင်းလဲတွေဟာအကောင့်ဘက်ကိုဥတီလာခဲ့တယ်၊ပွင့်လင်းမှုဘက်ကိုဥတီလာခဲ့တယ်လို့သုံးသပ်လာကြပါတယ်။ American ပြည်ထောင်စုဂျော့ရှောင်းတက်ကသူကမြန်မာအရေးကျွမ်းကျင်တဲ့ပညာရှင်ပမခဒေးဗစ်စတိုင်ဘာကအခုလိုဆိုပါတယ်ခင်ဗျာ
။ In the long run it started the process andIt was part of, I think, we hope, a successful movement to more pluralism in the society, more space.
ဒီရှိကြည့်လို့ရှိရင်တော့ဒီရေခင်းဟာဖြစ်စဉ်တက်ကိုစတင်ပြီးခဲ့တယ်။နောက်လူဖွဲ့စည်းအတွင်းဘဟုဝါဒပုံမှုထွန်းကားတဲ့ပြည်သူတွေအတွက်ပို့ပြီးတော့လွတ်လပ်တဲ့အခြေအနေတွေကိုအောင်အောင်မြင်မြင်ဖန်တီးနိုင်မယ်လို့မျှော်လင့်နိုင်တဲ့လမ်းကြောင်းကိုစတင်ခဲ့ပါတယ်။ဒီအတွက်ဘလောက်ရှေ့ဆက်သွားရအောင်မယ်ဆိုတာဘယ်သူမှတတ်အမပြောနိုင်ပါဘူး။ဒါပေမဲ့လည်း2011ခုနှစ်မှာအစိုးရတက်တက်လာပြီးခဲ့ကအပြောင်းလဲတွေကိုအမှန်တကယ်တွေ့မြင်လာရပါပြီ
။ David Steinberg ကမြန်မာနိုင်ငံအရေးမှာအင်မတန်မျက်မျက်တရပြောဆိုသုံးသပ်လေးရှိတဲ့အတွက်ကြောင့်တချို့ကဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာစစ်အစိုးရဘက်ကိုပင်တယ်၊အတိုက်ခံတွေကိုဆန့်ကျင်တယ်၊ဒီမိုကရေစီလှုပ်ရှားမှုကိုမထောက်ခံဘူးလို့ပြောဆိုခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။တချိန်တည်းမှာမြန်မာနိုင်ငံကိုဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေမလုပ်လို့တန်ခတ်ပိတ်ဆို့မှုတွေလုပ်ရမယ်ဆိုပြီးမူချမှတ်ခဲ့တာကိုလည်းပဲသူကအစဉ်တစိုက်မှားယွင်းတယ်လို့ထောက်ပြဝေဖန်လာခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဒီ88ရေးခင်းကိုစဖြစ်ကလေးကစိုက်လိုက်မတက်သုံးသပ်ရေးသားတင်ပြလာခဲ့တဲ့သတင်းစာဆရာကြီးဘတ်တစ်လစ်နာကလည်းပဲဒီရေးခင်းဟာဒီမိုကရေစီပြောင်းလဲရေးဖြစ်စဉ်ရဲ့အစကိုဖန်တီးပေးခဲ့တဲ့အရေးခင်းဖြစ်တယ်။ဒါဟာအောင်မြင်တဲ့အရေးခင်းတစ်ခုဖြစ်တယ်လို့အခုလိုသုံးသပ်ပါတယ်။
This is a bit depressing is that you know for the first time since 1962 you actually have a more open political climate in the country.which it would not be the case if they not been mapped.
ရှိစစ်ရှိအောင်ကြွားမှုကချမှတ်ထားခဲ့တဲ့တမိုင်းခြေရာကတော့1962နောက်ပိုင်းမှာနိုင်ငံရေးအခြေအနေပွင့်လင်းလာဖို့ပထမဦးဆုံးဖြစ်ထွန်းခဲ့တဲ့လှုပ်ရှားမှုဆိုတာပါပဲ။ရှိစစ်ရှိအောင်ကြွားမှုမရှိခဲ့ရင်ဒီအခြေအနေမျိုးကိုလည်းလုံးဝမြင်တွေ့ရလိမ့်မယ်မဟုတ်ပါဘူး။နိုင်ငံရေးအပြောင်းလဲတွေဟာတကယ့်အစ်စ်အမှန်မဟုတ်ဘူး။2008ဖွဲ့စည်းပုံဟာလည်းစစ်မှန်တဲ့ဒီမိုကရေစီဖွဲ့စည်းပုံမဟုတ်ပါဘူး။ဒါပေမဲ့လည်း1950ပြည်လွန်နှစ်တွေကစပြီးမမြင်တွေ့ခဲ့ရဘူးတဲ့လွတ်လပ်ခွင့်တွေအခုမြန်မာပြည်မှာတွေ့လာရပါတယ်။သတင်းစာတွေပေါ်ထွက်လာပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေရှိလာပါတယ်။အယတားအဖွဲ့အစည်းတွေထွန်းကားလာပါတယ်။ဒါတွေအားလုံးဟာ88အရေးတော်ပုံရဲ့ legacy ပဲဖြစ်ပါတယ
်။မြန်မာနိုင်ငံရှစ်လေးလုံးအရေးတော်ပုံရဲ့အကျိုးဆက်တွေကတော့အခုအချိန်ထိအဆုံးသတ်ပြီလို့မပြောနိုင်သေးပါဘူး။သူတို့စတင်လိုက်တဲ့ပြုပြင်ပြောင်းလဲလမ်းကြောင်းဟာအရှိကိုဘလောက်ဆက်လက်ရှောက်လှမ်းရလိမ့်မယ်ဆိုတာတော့ဘယ်သူမှမပြောနိုင်တဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့လည်းရေခင်းမှာအနစ်နာခံသွားကြသူတွေရဲ့ပေးဆပ်မှုကြောင့်မြန်မာပြည်သူတွေဟာဒီကနေ့အခါမှာဒီမိုကရေစီတို့လူခွင့်ရေးတို့သတင်းစာလွတ်လပ်ခွင့်တို့ဆိုတာတွေကိုကြားနေရတယ်လို့ပြောမယ်ဆိုရင်တော့မှားမယ်မဟုတ်ကြပါဘူးခင်ဗျာ။